မေရိကန်ပြည်ထောင်စုအနောက်လေပိုင်းကမစ်ဇူရီပြည်နယ်စိန့်လူးဝစ်မြို့စင်ကြီးဘုံတစ်ခုမှာလက်နက်မဲ့လူမဲစစ်ကြောသက်တူကိုရဲရရှိသူကပြစ်ဒဏ်ခဲ့တာကြောင့်မငြိမ်မသက်ဖြစ်နေတဲ့ပေါ်မှာအေးချမ်းချမ်းနဲ့တည်နေနေရှိကြဖို့ဆိုပြီးတော့ဒေသခံတွေကိုသမ္မတဥပမာကတောင်းဆိုလိုက်ပါတယ်။လူမဲအများစုရှိတဲ့ Ferguson အရက်မှာတင်းမာမှုတွေအရှိန်မြင့်နေတာကြောင့်အခြေအနေကိုဘယ်လိုမျိုးရှေ့ဆက်ကြမလဲဆိုတာကိုနောက်ကိုတလှမ်းဆုပ်ကြပြီးတော့အသေးချာပြန်လည်သုံးသပ်စဉ်းစားကြဖို့နိုင်ငံသားတွေကိုရောအာဏာပိုင်တွေကိုပါသမ္မတဥပမာကတိုက်တွန်းခဲ့တာပါ။အခုဖြစ်ပျက်တဲ့အတူရှိလာတဲ့တင်းမာမှုတွေမှာရဲတပ်ဖွဲ့ဘက်ကအင်အားအလွန်ကျွံသုံးတာကိုရောဒေသခံချို့ကဖျက်ဆီးမှုတွေလုပ်တာကိုပါခွင့်ပြုတီးခတ်လို့မရဘူးလို့သမ္မတဥပမာကပြောပါတယ်။အသက်16နှစ်အရွယ်မိုက်ကယ်ဘရောင်းသေဆုံးခဲ့ရတဲ့ဖြစ်ရပ်ပေါ်မှာတီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်သွားဖို့တရားရေးဌာနနဲ့ FBI ပြည်အောင်စုထောက်လိုင်းဘီရိုတို့ကိုသူတာဝန်ပေးထားတယ်လို့လည်းသမ္မတဥပမာကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကမိုက်ကယ်ဘရောင်းသေဆုံးခဲ့ရတဲ့ဖြစ်ရပ်မှာနိုင်ငံသားအခွင့်အရေးကိုချိုးဖောက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးသွားဖို့ဖြစ်ပါတယ်။သေဆုံးသူဘရောင်းဟာရဲကားထဲမှာရဲရရှိနဲ့ခတ်ရံဖြစ်ပြီးတဲ့နောက်ပြစ်ဒဏ်ခံရတာလို့ Ferguson ရဲရရှိတွေကပြောပါတယ်။ဒါပေမဲ့လို့မျက်မြင်တွေအပြောမှာတော့သူဟာအဖမ်းခံဖို့လက်မြောက်ပြတဲ့အချိန်မှာပဲအချက်ပေါင်းများစွာပြစ်ခံခဲ့ရတာလို့ပြောနေပါတယ်။ပြစ်ခဲ့တဲ့ရဲရရှိဘယ်သူလဲဆိုတာကိုတော့ရဲတပ်ဖွဲ့အကြီးအကဲ Thomas Jackson ကထုတ်ပေါ်မပြောသေးပါဘူး။အဲ့ရဲရရှိကလည်းအခုချိန်ထိရာဇဝတ်မှုနဲ့ရေးယူထားတာမျိုးမရှိဘူးလို့ဆိုပါတယ်။ဒီလူငယ်တည်ဆုံတဲ့ကိစ္စကြောင့်မလို့ဒီ Ferguson ရက်ကွက်မှာလေးညာစက်တိုက်စနားပြမှုတွေဖြစ်နေတာကနေပြီးတော့ဗုဒ္ဓုံနေ့ညတော့ကတော့ရာကနန်းရှိတဲ့ဒေသခံစနားပြသူတွေကိုလုံနေရဲတွေကမြေယိုပုံတုံးပြီးတော့လူစုခွဲခဲ့ရပါတယ်။စနားပြသူချို့ဟာဈေးဆိုင်တွေကိုဖျက်ဆီးလူရဲမှုတွေရှိလာတာကြောင့်လဲစနားပြမှုကနေပြီးတော့ကြံဖက်တဲ့ပုံစံတချို့ကိုတော့ရောက်လာခဲ့ပါတယ်ခင်ဗျာ။